တောင်တရုတ်ပင်လယ်ပြင်မှာနယ်မြေပိုင်ဆိုင်ကြောင်းအကျယ်တဝန့်ပြောဆိုလာနေတဲ့တရုတ်နိုင်ငံအပေါ်နိုင်ငံတကာကတိုးမြင့်ဖိအားပေးဖို့အမေရိကန်ဒုသမ္မတကမလာဟဲရစ်စ်ကဗီယက်နမ်နိုင်ငံဟနွိုင်းမြို့ခီးစဉ်ပထမနေ့မှာပဲပြောလိုက်ပါတယ်။ကမ္ဘာတဝန့်ပင်လယ်ရေကြောင်းသွားလာမှုတွေအတွက်ပြဋ္ဌာန်းထားတဲ့ပင်လယ်ပြင်ဆိုင်ရာကုလသမဂ္ဂသဘောတူညီချက်ကိုလိုက်နာဖို့တရုတ်အစိုးရကိုဖိအားပေးတဲ့နည်းလမ်းတွေကိုရှာဖွေဖို့နဲ့နယ်မြေပိုင်ဆိုင်ကြောင်းအလွန်အကျွံပြောဆိုအနိုင်ကျင့်တဲ့လုပ်ရက်တွေကိုရင်ဆိုင်ဖို့လိုအပ်ကြောင်းလဲဗီယက်နမ်သမ္မတနဲ့တွဲဆုံမှုမတိုင်ခင်ပုတ်တဘူးနေ့ကပြောကြားလိုက်ပါတယ်။ VNN အပါအဝင်အခြားအရှိအာရှပစိဖိတ်နိုင်ငံတွေနဲ့နယ်မြေပိုင်ဆိုင်မှုအတွက်အငင်းပွားနေချိန်မှာပဲလူလုံကျွန်းတွေပေါ်မှာစစ်ကမ်းတွေတိစောက်တာအပါအဝင်တရုတ်အစိုးရဟာဒေတာရင်းမှာစစ်အင်အားတိုးချဲ့နေတာပါ။ American သမ္မတဂျိုးဘိုက်ဒန်အစိုးရရဲ့နိုင်ငံကြေးမူဝါဒမှာတော့တရုတ်နိုင်ငံရဲ့ဩစာအရှိန်အဟွာကိုတံပြန်နိုင်ရေးအဓိကဦးစားပေးကိစ္စတစ်ခုဖြစ်ထည့်သွင်းထားပါတယ်။ VNN နိုင်ငံကိုပထမဆုံးလာရောက်တဲ့ American ဒုသမ္မတဖြစ်မိကွန်းပြောကြားရမှာ VNN ကို COVID ရောဂါကာကွယ်ဆေးနောက်ထပ်တသန်းပေးအပ်ဖို့နဲ့ Phenoy ဟနွိုင်းမြို့တော်မှာဒေသဆိုင်ရာအမေရိကန်ယောဂထိန်းချုပ်ရေးနဲ့ကာကွယ်ရေးစင်တာသစ်ဖွင့်လှစ်မဲ့အစီအစဉ်ကိုလည်းဒုသမရဟဲရစ်ကကြေညာခဲ့ပါတယ်ရှင်။